ကယားပြည်နယ်ဖရူဇိုမြို့နယ်ထဲမှာစစ်ကောင်စီတပ်တွေအများအလုံးရင်းနဲ့စစ်ကြောင်းစင်စစ်ရေးလှုပ်ရှားမှုကြောင့်ကရင်နီဒေသကာကွယ်ရေးတပူပေါင်းတပ်တွေနဲ့ဂျွန်လ10ရက်နေ့ကစပြီးဒီနေ့အထိ4ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေပါတယ်။ဒေသခံတွေလည်းအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုပြေးရှောင်နေကြရပြီးအနေဆင်းရဲအစာဆင်းရဲနဲ့အခက်အခဲဖြစ်နေကြသလိုစစ်ပြေးဒုက္ခသည်တွေကြောင့်ဝမ်းရောဂါလည်းခံစားနေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုမတ်စုမုံကပြပြပေးပါမယ်ရှင်။
စည်ရဲတင်းမာမှုတွေဖြစ်နေတဲ့ကယားပြည်နယ်ဖရူဇိုမြို့နယ်အနီးဘောလခဲဒီမော့ဆိုဖရူဇိုစတဲ့လမ်းမကြီးတစ်လျှောက်ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကနေစပြီးတော့စစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့စစ်ကြောင်းဆင်လာနေပါတယ်။ဒီလိုမျိုးစစ်ကောင်စီဘက်ကစည်ရဲလှုပ်ရှားတာကြောင့်ဖရူဇိုမြို့နယ်ဒေါ်ညေးခူကျေးရွာနဲ့ထီးပေါဆိုကျေးရွာတွေဘက်မှလည်းဇွန်လ10ရက်နေ့ကနေဒီကနေ့ဇွန်လ14ရက်နေ့အထိ4ရက်ဆက်တိုက်ကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ပြန်ကြားရေးတာဝန်ခံက VOA ကိုအခုလိုပြောပြပါဗျာ
။ဖြစ်ကြတဲ့ဝက်ချစ်တာကတော့ဒီဇွန်လ10ရက်နေ့လောက်မှာဆက်ဖြစ်တယ်ပေါ့နော်။ဒီဖရူဆိုမြို့နယ်ထဲကထီးပေါဆိုရဲ့ဒေါ်ညေးခူကျေးရွာမှာဖြစ်တာဖြစ်ပါတယ်။အခုချိန်ထိလည်းအဲ့မှာစစ်ကောင်စီတပ်တွေကစစ်ကြောင်းတွေအလုံးကြီးနဲ့ထိုးလာတော့ရှိတယ်ပေါ့နော်။ဆိုတော့အဲ့မှာ negative type တွေအရောဖြစ်နေတော့ပဲပေါ့နော်။စစ်ကောင်စီတပ်ကအဓိကတော့ဒီ local primos of fruso molokhet ဖားကအဲ့ဒီလမ်းမကြီးပေါ့နော်။ဒီတောင်စုလမ်းမကြီးလို့ပြောရမှာအဲ့ဒီလမ်းမကြီးကိုသူတို့ကတော့ဖင်းချုပ်ချင်တဲ့ပုံစံမျိုးပေါ့နော
်။ဒီတိုက်ပွဲအတွင်းမှာတော့စစ်ကောင်စီတပ်ဖက်က10ဦးထက်မနည်းသေဆုံးပြီးလက်နက်ငယ်10လက်နဲ့ KN ပစ္စည်းတွေသိမ်းဆည်းရမိတယ်လို့ KNDF ကပြောပါတယ်။ဒီဖရူဆိုဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ကြေညာတာမရှိသေးပါဘူး။ဒီမော့ဆိုဒေသခံစစ်ဆောင်တဦးကတော့စစ်ကောင်စီတပ်တွေဟာတိုက်ပွဲမဖြစ်တဲ့အချိန်တွေမှာလဲလက်နက်ကြီးတွေနဲ့အဆက်မပြတ်ဦးတီးရမရှိရှောက်ပစ်ခတ်နေတယ်လို့ပြောပါရယ်။ဒါကြောင့်ဒေသခံတွေကနေရက်ကိုမပြောင်းနိုင်ကြဘဲပြေးလွှားနေကြရပြီးအနေဆင်းရဲအစားဆင်းရဲနဲ့ဒုက္ခမျိုးစုံနဲ့ကြုံတွေ့နေရတယ်လို့ VOA ကိုအခုလိုပြောပါရယ်။အခုက
တိုက်ပွဲမဖြစ်ဘဲလဲပြင်နာပဲလေ။တိုက်ပွဲမဖြစ်ဘဲသူတို့ကဆမ်းမင်းတော့ဒီတရားရှိမဲ့နေရာဆိုဆမ်းမင်းဆိုရှောက်ထုတ်လာ။ဟိုပြင်မရဘူးလို့မှကျွန်တော်တို့ကဆစ်ဆောင်လူတွေပြင်မရဆိုတာကပြန်မို့လို့တော့ခွင့်မပေးတော့ဘူး။တွေ့ရင်သူကတစ်ခုလုံးပဲပုံတယ်။နောက်တော့မမိုင်းနေရှိတော့အခုလိုဆိုဆရာကကျွန်တော်တို့စောင်းနေနဲ့သုံးဆွဲဖို့ဈေးပြီးတော့အခက်အခဲရှိတယ်။ဘာလို့ဆိုတော့ကျွန်တော်တို့ကအရှုံးတွေမိသားစုတွေကရှိပြောင်းလာရေးချတဲ့ကောင်ထောက်ပံ့တဲ့လူတွေနေသွားပြီမရှိတော့နေသွားပြီနော
်ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒီမော့ဆိုဖရူဆိုနဲ့ဖဲခုံမြို့နယ်တွေဘက်အခုရက်ပိုင်းအတွင်းမှာတိုက်ပွဲတွေကမကြမကြဖြစ်ပွားနေတာပါဒါကြောင့်လဲထောင်ထဲချီတဲ့စစ်ပြေးရှောင်ပြည်သူတွေဟာဘေးလွတ်ရာကျေးရွာတွေနဲ့ပတ်ဝန်းကျင်မြို့နယ်တွေဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီမော့ဆိုနဲ့ဖရူဆိုဘက်ကစစ်ပြေးရှောင်တွေဟာမိုးပြဲမြို့နယ်ဘက်ကိုတိမ်းရှောင်လာသူတွေလည်းရှိပါတယ်လက်တလုံးမှာတော့စစ်ပြေးဒုက္ခသည်တွေကြားဝင်းယောဂါခံစားရသူတွေတော်တော်များများရှိနေပါတယ်။သူတို့အတွက်စားရေးတောင်ရေးနောက်ချင်းအောင်နဲ့အမိုးကာတွေအလွန်အမင်းလိုအပ်နေတယ်လို့မိုးပြဲစစ်ချောင်းကူညီနေသူတူကပြောပါတယ်
။ဒီမိုးပြဲစစ်ချောင်းကတော့ဒီအချစ်ပကံတချို့ရှိနေနောက်ဟိုဒီဒီမော့ဆိုဖက်ချာလူလည်းတချို့ရှိမယ်ဖက်ခေါင်ကလည်းတချို့ဝင်လာတာရှိပါလေ။အဲလူဦးရေကတော့ဟာ1400ဝန်းကျင်လောက်ရှိဖြစ်သွားပြီ။ခုကဒီမိုးရတီဆိုတော့ဒီဝမ်ပြဲဝမ်ချော်ရီနဲ့ကြုံတွေ့နေရတာပေါ့နော်။ဘလူးဝမ်ပြဲဝမ်ချော်ရီနောက်လူကြီးဝမ်ပြဲဝမ်ချော်ရီနောက်ပြီးမိုးကဒီရဲ့ပိုင်းတွင်မိုးတွေကဆက်တိုက်ကောင်းနေတော့ဒီအမိုးကာတွေလည်းလိုအပ်တာတွေလည်းအများများနေရပေါ့နော်။
စစ်ပြေးဒုက္ခသည်တွေအတွက်အလှရှင်တွေကမရှိသလောက်နှဲပါနေပါတယ်။ဒါကြောင့်ဆေးဝါးနဲ့စားရည်တောက်ရည်တွေအပြင်တခြားလိုအပ်တဲ့ပစ္စည်းတွေမှလည်းအခက်အခဲတွေဖြစ်နေရတယ်လို့စစ်ပြေးဒုက္ခသည်တွေနဲ့ဆစ်ဆောင်တွေကိုအကူအညီပေးနေသူတွေကပြောနေကြပါတယ်ရှင်။